ကင်းပြည်နယ်မြောင်းပိုင်းခရိုင်လက်ကိတ်ကိုမြို့သစ်ထံမှာကရင်မြို့သားလူမျိုးရေးကင်းနယ်လေတပ်ပြည်သူ့ကာကွယ်ရေးPDF တပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီပြည်လာဆယ်ရဲ့တင်းနှင်းလူနေကတိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တဲ့အတွက်ကရင်ဒေသကတထောင်600ကျော်ထန်းနိုင်ငံဘက်ကိုထပ်ပြ เนื้อจ้าสาวปีจีเอ็ดจะกัดจะแพ้เขียนอยู่แล้วก็เขียนตายยันตาเล่นเนี่ยกันเขียนเลยเขียนดีอยู่เนี่ยปีดูกาวยี่ปีจีเอ็ดผู้บังคับเหตุการณ์จะแพ้ที่กันนี่มาเลยไต้หวันอีพี่นี่ว่าเลยก็ยังมีโอกาสอีกอยู่ผู้กำกับดีเวลพี่ตอนนี้เนี่ยเปลี่ยนใจท่านนะดูดีอ่ะไต้หวันเงี้ยพี่เด็ดพรุ่งนี้สิ่งก็ยังไม่ไปที่ตุ้ดที่ท่าเลยไต้หวันเฉลี่ยกูคุ้นรู้เปล่าเลยไต้หวันก็รอนี่ได้นี่รู้พี่นี่ละเว้ยทุกคนอย่ ရှိမှုရဲ့အခြေအနေတွေကတော့ကျွန်တော်တို့ကတိကျဖြစ်ပြီးတော့လေချင်းနှမမှာပဲရှိခိုင်ပြီးတော့ကျွန်တော်တို့ပြောရတာပေါ့အဲ့ဒါတော့ဖြစ်နေတယ်ဆိုတာတော့ပေးကြတယ
်ဧပြီလ10ရက်နေ့တမင်းကလေးလေးကတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်နောက်ထပ်ကရင်ဒုက္ခသည်တွေထိုင်းနိုင်ငံဘက်ကိုထွက်ပြေးနေကြရပါတယ်အခုရက်ပိုင်းထိုင်းနိုင်ငံဘက်ရောက်လာတဲ့စစ်ဘေးဒုက္ခသည်1600ကျော်ရှိသွားပြီဆိုပြီးစီဘေးဒုက္ခသည်တွေကိုအခုညီပေးနေသူတူဦးကပြောပြပါတယ
်အခုလက်ပြပါပေါ့နော်ဟိုကူလာတဲ့ဆစ်ဆောင်တွေပြီးခဲ့တဲ့ရက်ကကူလာတဲ့ဆစ်ဆောင်တွေနေရာဒီက5ခုပေါ့နော်အဲ့ဒီနေရာဒီက5ခုကတော့အုံဖတ်ပါမှ4ခုလေအဖုတ်ဖတ်ပါမှတစ်ခုစုစုပေါင်းဆစ်ဆောင်ဦးရေက1600ကျော်ရှိပါတယ
်ဒီကနေ့ဧပြီလ17ရက်နေ့မှာတော့မြန်မာစစ်ဘေးဒုက္ခသည်တွေရှိတဲ့နေရာဘက်ကိုထိုင်းအနာပိုင်တွေကတွားရောက်ပြီးအစားအသောက်အကူအညီတွေပေးခဲ့ပါတယ်တင်းငွေတွေလေးကစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ခြင်းအတွင်းမှာလေးကြီးကောမြို့တင်နေရတဲ့အနီးတစ်ဝိုက်မိခိုးမှုတွေကြောင့် KNU နဲ့ပူးပေါင်းတပ်ဖွဲ့ဘက်ကရဲဘော်တွေနဲ့အဲ့ဒီဒေသကဒေသခံခြေရွာသားတွေမူးဝေအော့အန်နာရာရန်နာတွေဖြစ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တစ်ဦးဖြစ်တဲ့ကိုစောမွန်ကလည်းပြောပြပါတယ
်အစိတ်တင်တဲ့ဟိုဆိုင်းကိုပြတာပေါ့နော်အစိတ်တင်တဲ့ဆိုင်းတွေကိုပြတယ်မူးဝေရဲ့အော့အန်နဲ့အဲ့လိုမျိုးတွေဖြစ်တယ်တော်တော်ရင်ငတ်တယ်အဲဒီအငွေ့တွေရှူမိတာမိဘအငွေ့တွေအဝါရောင်အဲဒီအငွေ့တွေရှူမိတဲ့လူတို့ကအခုဆေးကုနေရတယ်အဲအဲဒီလိုလက္ခဏာမျိုးတွေတွေ့ရရဲဘော်တွေစစ်သေးဆောင်နဲ့အဲဒီရွာသားတို့တွေအဲ့လိုမျိုးဖြစ်တယ
်မိဘအငွေ့တွေရှူမိတဲ့စစ်သေးဒုက္ခတွေတွေလည်းမူးဝေအော့အန်နာတွေဖြစ်ခဲ့ကြောင်းအကူအညီပေးနေသူတွေကပြောပြပါတယ်သူတို့ကမိဘအငွေ့တွေကြောင်းလို့ပြောပေမဲ့မူးမော်အော့အန်ရတဲ့အဓိကအကြောင်းရင်းကိုတော့ VOA ကတိကျအတည်မပြုနိုင်ပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးမြောက်ရီခရိုင်လေးကြီးကောင်နဲ့ကော့ကလိတ်မြို့နယ်တောင်ဘက်တွေမှာနှစ်ဖက်တိုက်ပွဲတွေပြန်ဖြစ်လာတာဟာ3လကျော်ကြာပြီဖြစ်တယ်လို့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးကြီးစံတွေကြားရောက်ခဲ့တဲ့အတွက်ဒေသခံတွေရဲ့အိမ်တွေလည်းပျက်စီးတာတွေရှိတယ်လို့ဒေသခံတွေထိခိုက်ဒဏ်ရာရသေဆုံးတာတွေလည်းရှိနေပါတယ်ရှင်